တနင်္ဂနွေ AP 19ည17နာရီခွဲအချိန်ထိသတင်းထုတ်ပြန်ကြရရအခုဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း112ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်အမျိုးသားကျန်းမာရေးဓာတ်ခွဲဌာနရန်ကုန်ရဲ့ AP 19ဒုတိယအထုပ်ဓာတ်ခွဲနမူနာ182ဦးနဲ့နောက်ထပ်3ဦးစီမှာ COVID ရောဂါပိုးတွေ့ရှိအတည်ပြုနိုင်တာကြောင့်လက်ရှိအချိန်ထိကူးစက်လူနာပေါင်း112ဦးဖြစ်သွားတာပါတနေ့ဓာတ်ခွဲလူနာ188ယောက်စီမှာတော့ယောဂပိုးမတွေ့ရှိရဘူးလို့ကျန်းမာရေးဌာနကပြောပါတယ်။လူနာနံပါတ်109ကတင်ကန်ရုံမြို့နယ်မှာနေတဲ့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးလူနာနံပါတ်118ကတော့နှိုင်းသားရာကအသက်54နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်။သူတို့နှစ်ဦးစလုံးခရီးသွားတဲ့မှတ်တမ်းမရှိသလိုကိုဗစ်လူနာ2ဦးနဲ့ထိတွေ့ထားခြင်းလည်းမရှိခဲ့ပါဘူး။ဘူတရောင်မြို့နယ်ကအသက်63နှစ်အရွယ်လူနာနံပါတ်110ကသာပိုးရှိတဲ့လူနာနဲ့တွေ့ဆုံခဲ့တာပါ။ကျမ၏ဌာနရဲ့တင်းငွေနေ့အစောပိုင်းသတင်းထုတ်ပြန်ချက်အရပါဆိုရင် AD 19တရက်ထဲမှာတင်ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူစုစုပေါင်း4ဦးရှိပါတယ်။ဒီ4ဦးစလုံးကိုတောင်းကလာပအထူးကုဆေးရုံကိုပို့ဆောင်ကုသသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ9ယောက်ရှိကြောင်းကျမ၏ဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။